မြန်မာနိုင်ငံလူ့ခွင့်ရေးမှာအများလက်ညှိုးထိုးစရာဖြစ်နေတယ်။နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးသူတို့ကိုလွှတ်ပေးမယ်ဆိုတာသိနေပေမဲ့အခုလောက်မြင်မြင်လွတ်မြောက်လာလိမ့်မယ်လို့ဘယ်သူမှထင်မထားကြဘူးလို့ဆိုပါတယ်။ဒီကိစ္စမှာမျက်မျောလင်းပဲစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်တာကိုတွေးရတဲ့အတွက်မြန်မာအနာဂတ်နဲ့ပတ်သက်ပြီးအားတက်မိတယ်လို့လည်းသူကပြောပါတယ်။အသေးစိတ်ကိုတော ဒီကနေ့ကျွန်တော်တို့ရဲ့ဒီကတိုးတက်မှုဟာနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးကိုပထမဆုံးစပြီးလှုပ်ဆောင်ခဲ့တာလို့ကာနေဂီအန်ဒောင်းမန့်အဖွဲ့ကအာရှရေးရာသုတေသီဗိက္ရမ်နေရုကပြောပါတယ်
Well, it is, and it's impressive to see how fast the NLD administration is going about.
NLD အစိုးရအနေနဲ့နိုင်ငံရေးကျင်းသားတွေကိုအချင်းတို့အတွင်းမှာဒီလောက်မြန်မြန်လှုပ်ပေးကြတာကစိတ်ကိုအထင်ကြီးစရာကောင်းပါတယ်။ဒီလောက်မြန်မြန်လွတ်လာမယ်လို့ဘယ်သူမှမထင်ထားပါဘူး။
ဒီပရာကိုရနေရာစပြီးတရားတစ်ဆက်သုံးယောက်လှုပ်ပေးတယ်။မကြာခင်မှာပဲ73ယောက်ထပ်ပြီးလှုပ်ပေးတယ်။အခုလည်းနောက်ထပ်လှုပ်ပေးဖို့ကြိုးစားနေရတွေ့ရပြီးကျန်တဲ့နိုင်ငံရေးကျင်းသားတွေကငြင်းကြမ်းသောဆန္ဒပြသူတွေ၊မြေယာအသင်းခံရဖို့ဆန္ဒထုတ်ဖို့သူတွေအတွက်ပါလုပ်နေတာမို့အခုလောက်မြန်မြန်လုပ်နေတာအတွက်စိတ်အတဖို့ကောင်းပါလေ။ ကျောင်းသားကျောင်းသူတွေအများဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းသွားမယ်လို့ပြောဆိုလိုက်ပြီးချက်ချင်းပဲအရေးယူဆောင်ရွက်ခဲ့တာပါ။ဒါပြင်လက်ချက်နိုင်ငံချင်းသားအားလုံးရဲ့မှုတွေအားလုံးကိုအပိတ်သက်ရုပ်သိမ်းနိုင်ဖို့အတွက်ပြည်ထောင်ဝန်ကြီးဌာနကစတင်စီစဉ်နေပြီးလှုပ်ပေးဖို့အတွက်စီစဉ်နေသူ200လောက်ရှိတယ်လို့သမရယုံဝန်ကြီးဌာနကပြောပါတယ်။အချင်းချာနေရာကနေလွတ်မြောက်လာတဲ့တ ဲ့အားတက်မိတယ်လို့ပြောပါတယ
်။ Also quite encouraging is that it's the Myanmar police who will eventually drop
ဟာတကယ်အားတက်ဖို့ကောင်းတဲ့ကိစ္စပါ။မြန်မာရဲတပ်ဖွဲ့ကနေဒီအကျဉ်းသားတွေအခုကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။ဒီအချက်ကဘာလို့ပြတ်သလဲဆိုတော့ရဲတပ်ဖွဲ့ကိုကွတ်ကဲတဲ့ပြည်ထောင်စုဝန်ကြီးဌာနကိုကင်တွယ်သူဒုတိယဗိုလ်ချုပ်ကြီးကျော်စွေကစစ်တပ်ကခံထားတဲ့သူပါ။သူကအစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါဟာသိကိုအားတက်စရာကောင်းတဲ့လက္ခဏာပါ။
မြန်မာနိုင်ငံမှာအရင်အစိုးရကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အပြစ်ရရေးစာချုပ်ကိုချုပ်ဆိုနိုင်ခဲ့ပေမဲ့အခုထိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေစေပါဒီအချိန်မှာဒေါ်ဆန်းစုကြည်ကတချို့တိုင်းရင်းသားတွေအတွက်ကိုယ်ပိုင်အုပ်ချုပ်ရေးပေးမယ်လို့ပြောဆိုမှုတွေနဲ့ပတ်သက်ပြီးမစ္စတာနေရူရဲ့အမြင်ကိုကြည့်ရအောင်ပ
ါ Well it's a positive statement but so far it hasn't really been translated into action with respect
ဟာကြီးညာချက်ပဲရှိပါသေးတယ်အခုထိတော့လက်တွေ့ဘာမှဆောင်ရွက်တာမရှိသေးပါဘူးအဲ့ဒါအတွက်ငင်းငန်းရေးလုပ်ငန်းရှင်တွေအပြစ်ခတ်ရဆေးရတဲ့ဆွေးနွေးမှုတွေပန်ကြားမှုတွေမတွေ့ရသေးပါဘူးဒါဟာစုစိတ်ထားခံယူထားမှုကိုပြောတာမျိုးဖြစ်ကောင်းပါတယ်ဒါဟာမှန်ကန်တဲ့ပြောကြားမှုပါအခုချိန်မှာငင်းငန်းရေးလုပ်ငန်းရှင်ကရဆိုင်နေရမှုဒါကိုပြန်ပြီးစဉ်းစားအောင်လုပ်ပေးရမှာပါအ
ုပ်ချုပ်ရေးပိုင်းနဲ့လွှတ်တော်မှာတိုင်းရင်းသားတွေကိုထိတ်တန့်နေရပြီးကင်တွင်နေတာမှုရှေ့လှုပ်ဆောင်မှုတွေဟာစိတ်ဝင်စားစရာဖြစ်နေတယ်လို့လည်းပြောပါတယ်ဒါအပြင်ပြည်ရင်းမှာရိုက်ခတ်မှုရှိနေတဲ့ရွှေကြအရေးနဲ့ပတ်သက်လို့တော့အခုထိဘာမှတိုက်ရိုက်ပြောဆိုတာမျိုးမရှိသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်နေပြောင်းလဲနိုင်မှုအတွက်လက်ရှိဖွဲ့စည်းပုံခြေခံဥပဒေကိုပြင်ရမယ်လို့ဒေါန်ဆန်းစုကြည်ကယုံကြည်ထားတာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြုပြင်မယ်လို့ပြောရတဲ့ပတ်သက်ပြီးမစ္စတာနေရူက
Well obviously she means two things the first is to remove article 59
သူလိုချင်တဲ့ပတ်သက်ပြီးနှစ်ခုတွေ့ရပါတယ်ပထမတစ်ချက်ကသူ့ကိုသမ္မတမဖြစ်အောင်တားဆီးထားတဲ့ပုံမှန်59ဆက်လုံးကိုဖယ်ရှားဖို့ပါနောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေထဲမှာအထက်လွှတ်တော်အလွှတ်တော်နေရာ25နေရာကိုစစ်တပ်ကယူထားတဲ့အတွက်ဆော့ချဖို့ပါဒါဟာမဖြစ်နိုင်တာကိုတွေ့လာတဲ့အခါမှာတော့သူကဒါကိုသိမပြောတော့ပဲ NLD အစိုးရအနာလွှတ်ပြောင်းရယူရေးကိုအယုံဆက်ခဲ့ပါတယ်ဧပြီလ၁ရက်နေ့ NLD အစိုးရတက်လာတဲ့အခါမှာဒီကိစ္စကိုလုံးဝဘေးဖယ်ထားလိုက်ပြီးအရသာအစိုးရဥဆောင်နေရဲဆိုတာရှင်းရှင်းလင်းလင်းပြသခဲ့ပါတယ်။ဒါကြောင့်ရှေ့ဆက်ဘယ်လိုသခန်းသွားမယ်ဆိုတော့စောင့်ကြည့်ရမှာပါ။အခုထိတော့သူရဲ့လှုပ်ရှားမှုကမြန်ဆန်လှတယ်လို့ရှေ့ဆက်သွားနေပါတယ်။ညှော်လင့်မထားပဲစိတ်ကိုလှည့်မြန်နေပါတယ
်။မြန်မာနိုင်ငံမှာဒီမိုကရေစီနီးမကျတဲ့ဖွဲ့စည်းပုံခြေကဥပဒေပြဿနာနဲ့တိုင်းရင်းသားပြဿနာတွေအပြင်အရေးအကြီးဆုံးကစီးပွားရေးတိုးတက်ဖို့အတွက်လှုပ်ဆောင်ရမှာမို့ဒီစီးပွားရေးကဏ္ဍကိုဘယ်လိုကင်တွယ်မယ်ဆိုတာကိုလည်းစောင့်ကြည့်ရမှာဖြစ်ပါတယ်လို့ပြောပါတယ်